ဒီမိုကရေစီကိုအားပေးတဲ့ဟောင်ကောင်မီဒီယာတတိယကြီးဂျင်မီလိုင်ကိုရသက်တပတ်3ပတ်ခန့်ဖမ်းဆီးချုပ်နှောင်ပြီးနောက်အာမခန်နဲ့ပြန်လွှတ်ပေးလိုက်ပါတယ်။အသက်83နှစ်အရွယ်ရှိပြီဖြစ်တဲ့ဂျင်မီလိုင်ကိုအာမခန်ကြီးဒေါ်လာ 1.2 သန်းနဲ့ပြီးခဲ့တဲ့ဗုဒ္ဓဦးနေကမြို့တော်ရဲ့အထက်တရားရုံးကလွှတ်ပေးလိုက်တာပါ။သူ့ကို Twitter အသုံးပြုခွင့်နဲ့နိုင်ငံခြားအုပ်စုတွေနဲ့တွေ့ဆုံမေးမြန်းတဲ့အင်တာဗျူးခွင့်တွေကိုလည်းပိတ်ပင်ကန့်သတ်လိုက်ပါတယ်။ Next Digital Media Company ရဲ့ပိုင်ရှင်တူဦးဖြစ်တဲ့လိုင်ကိုပြီးခဲ့တဲ့ဒီဇင်ဘာလ3ရက်နေ့ကသူ့ရဲ့ရုံးခန်း9ရက်နဲ့တပ်တန်းကာလကိုချိုးဖောက်တယ်ဆိုတဲ့ဆွတ်ဆွဲချက်နဲ့ဖမ်းဆီးထိန်းသိမ်းခဲ့တာပါ။လိုင်ဟာသူ့ရဲ့ဒီမိုကရေစီလှုပ်ရှားမှုတွေကြောင့်စောစောပိုင်းကတည်းကတရားစွဲဆိုခံထားရပါတယ်။အစိုးရရှိနေကတော့လိုင်ကိုနိုင်ငံခြားအုပ်စုတွေနဲ့ပူးပေါင်းကြံစည်တယ်ဆိုပြီးတော့အသက်ပြဌာနတဲ့ဥပဒေဖြစ်တဲ့ဟောင်ကောင်အမျိုးသားလုံခြုံရေးဥပဒေသစ်နဲ့ပြီးခဲ့တဲ့ဩဂုတ်လတည်းကတရားစွဲဆိုထားခဲ့တာပါ။လိုင်ဟာဒီနှစ်တည်းအဖမ်းဆီးခံရတဲ့ဒီမိုကရေစီလှုပ်ရှားသူ15ဦးနဲ့တဦးဖြစ်ပြီးတော့မျိုးသားလုံးချုပ်ရေးဥပဒေသစ်နဲ့ဖမ်းဆီးဖို့ပြစ်မှတ်ထားတဲ့နာမည်ကြီးဒီမိုကရေစီရေးလှုပ်ရှားသူတူလည်းဖြစ်ပါတယ်။တရုတ်ပြည်မကြီးကပြဋ္ဌာန်းလိုက်တဲ့ဒီဥပဒေသစ်မှာနိုင်ငံခြားအုပ်စုတွေနဲ့ပူးပေါင်းပြီးတော့တိုင်းပြည်ရဲ့ဩဇာအာဏာကိုဖျက်လို့ပျက်စီးလုပ်တာအကြမ်းဖက်တာကွဲထွက်ရေးလုပ်တဲ့မြည်သည့်ဟောင်ကောင်သားကိုမဆိုထောင်ဒဏ်သက်ကြွတတ်မှတ်ပြဋ္ဌာန်းထားပါတယ်။